အားလုံးပဲ
မင်္ဂလာပါခင်ဗျာ
ကျွန်တော်ကတော့နုပြတ္တာအတုဇာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတေဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြတ္တာအတုဇာကဏ္ဍကနေပြီးတော့အားလုံးကိုကျေးဇူးနှုတ်ခွန်းဆက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးမှာဒီနေ့လူငယ်လူရွယ်တွေရဲ့ဘဝတ္တာအတွက်စင်ကြင်သုံးသက်စရာကောင်းတဲ့အကြောင်းအရာလေးတွေသူတို့ရဲ့ဘဝတ္တာရှိခီးအကောင်းဆုံးဆုံးဖြတ်ချက်တွေကိုချနိုင်မှုအတွက်တွန်းအားပေးစီတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ပြီးခဲ့တဲ့အပတ်ကလည်းကျွန်တော်တို့လူငယ်လူရွယ်တွေဘဝတ္တာမှာကိုလုံးမဲ့အလုပ်ကိုပြောမဲ့စကားမှာစဉ်းစားပြီးတော့မှအဓိပ္ပာယ်ရှိရှိပြောဖို့အဓိပ္ပာယ်ရှိရှိလုပ်ဖို့ဆိုတဲ့အကြောင်းအရာလေးကိုကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးပြောပြခဲ့ပါတယ်ဒီတစ်ပတ်မှာလည်းကျွန်တော်တို့ဒီအတွေ့အကြုံကိုပဲကျွန်တော်တို့ဆက်ပြီးတော့စဉ်းစားသွားမှာဖြစ်ပါတယ်ကျွန်တော်တို့ကလောကထဲမှာအသက်ရှင်တဲ့အခါမှာကျွန်တော်တို့လုပ်နေကြအလုပ်တွေပဲကျွန်တော်တို့ကလုပ်လို့လုပ်ထားရှိပါတယ်။ဥပမာအဖြစ်ကျွန်တော်လမ်းမှာကိုယ်အတိမိတ်ဆွေတောင်းတွေ့မယ်ဆိုရင်ကျွန်တော်တို့ကနှုတ်ဆက်ရမယ်ဆိုတာဘယ်သူမှတင်စရာမလိုပဲနဲ့ကျွန်တော်တို့ကဟိုသူ့ကိုတွေ့ရတယ်ကျွန်တော်နှုတ်ဆက်ရမယ်ဆိုတာသိနေပြီးတော့အဲ့ဒီအလေးထားကိုကျွန်တော်လုပ်ပါ။ဘယ်အတိမိတ်ဆွေနဲ့ပဲတွေ့တွေ့ကျွန်တော်ဒီနှုတ်ဆက်တဲ့စကားကိုကျွန်တော်တို့ပြောလို့ပြောထားရှိပါတယ်။ဒါပေမဲ့အဲ့လိုမျိုးကျွန်တော်တို့ကလုပ်လို့လုပ်ထားရှိနေတဲ့အလုပ်တွေလုပ်နေတဲ့အခါမှာကျွန်တော်တို့ရဲ့တကယ်အတွင်းစိတ်ရဲ့သဘောတရားနဲ့ကျွန်တော်နဲ့လုပ်တဲ့အလုပ်ဟာထတ်တူမကျဖြစ်တတ်ပါတယ်။အားကြောင့်မလို့ကျွန်တော်ကနှုတ်ဆက်တဲ့အရာလေးပဲဖြစ်ဖြစ်နှုတ်ဆက်တဲ့စကားဆိုတာတော့မှဒါအင်ပတန်သေးငယ်တဲ့လူ့ဘဝရဲ့အစီအပိုင်းတစ်ခုပဲရှိတာ။ဒီထက်အရေးကြီးတဲ့ဆုံးဖြတ်ချက်ချမယ့်အရာတွေရွေးချယ်ရမယ့်အရာရောက်လာတဲ့အခါမှာတော့ကျွန်တော်တို့ကလုပ်နေကြပုံစံတိုင်းမဟုတ်ဘဲနဲ့ကျွန်တော်တို့ဘဝအတွက်အဓိပ္ပာယ်ပိုရှိတဲ့အရာကျွန်တော်တို့ရဲ့ဘဝရှိရတဲ့ပို့ပြီးတော့အဓိပ္ပာယ်ရှိမယ့်အရာမျိုးအဲ့ဒီလိုမျိုးဆုံးဖြတ်ချက်အဲ့ဒီလိုမျိုးရွေးချယ်ချက်တွေကိုကျွန်တော်တို့ကကျွန်တော်တို့ရဲ့စိတ်ကူးအတွေးလေးတွေနဲ့အတိပဲရှိအောင်ကျွန်တော်စဉ်းစားပြီးမှလုပ်ကံမှုရန်အတွက်ဖြစ်ပါတယ်။ကဘာကျော်တဲ့စာရေးဆရာကြီးတယောက်ရှိပါတယ်။သူ့နာမည်ကဘာနဲ့ရှော်လို့ခေါ်ပါလဲ။ဒီပုဂ္ဂိုလ်ကအရင်နာမည်ကြီးတယ်။ဘလောက်နာမည်ကြီးလဲဆိုရင်သူ့နိုင်ငံမှာဘာနဲ့ရှော်စီကိုစာရေးကျင်တယ်ပေါ့နော်။သူ့စီကိုစာပို့ကျင်တယ်ဆိုလို့ရှိရင်စာအိတ်မှာလိပ်စာမလိုဘူးတဲ့နော်။ဘာနဲ့ရှော်သူ့ပေးပါရန်ဆိုပြီးစာတိုက်ကိုထဲလိုက်တဲ့စာပို့သမားရဘာနဲ့ရောစီကိုတခါလဲရအောင်သူတို့ပို့ပြီးတယ်။နော်ဘလောက်နာမည်ကြီးလဲမကြီးလဲဆိုတော့အဲ့ဒီပုံကိုကြီးကသူကနာမည်ကြီးနေအချိန်မှာသူဒီစီးပွားရေးလုပ်ငန်းရှင်နဲ့လာပြီးတော့သူကြော်ညာတစ်ခုမှပါဝင်ပေးဖို့လာပြီးကမ်းလှမ်းတယ်။ကြော်ညာရိုက်မယ်ပေါ့နော်။ဘာကြော်ညာလဲဆိုတော့သူကဒီမုတ်ဆိတ်ရိုက်တဲ့ဓာတ်ကြော်ညာမုတ်ဆိတ်ရိုက်တဲ့ဓာတ်ကြော်ဒီကြော်ညာမှာဘာနဲ့ရောရဝင်ပြီးတော့အဲတရုတ်ဆောင်ပေးမယ်ဆိုလို့ရှိရင်ဒေါ်လာတွေပတ်စံတွေအများကြီးဦးရဘာမှမဟုတ်ခဏလေးပဲเนาะသူတို့ပြောတဲ့အတိုင်းလေးတေးဆောင်ပေးလိုက်ပြီလို့ရှင်လူတယောက်တက်တက်လောက်ရှာတဲ့ပတ်စံမျိုးတွေရမယ်အဲ့တော့ဘာနဲ့ရှော့မေးတယ်ဘာလုပ်ကမှာလဲတဲ့ဆိုဘာမှလုပ်ရမလို့တဲ့เนาะဆရာရဲ့မုတ်ဆိတ်မွေဦးတဲ့မုတ်ဆိတ်ရိတ်တဲ့အခါမှာသုံးတဲ့ဆက်ပြာကိုတုတ်ပြီးတော့တဲ့ကျွန်တော်တို့ကုမ္ပဏီကထုတ်လုပ်ထားတဲ့ဟောဒီမုတ်ဆိတ်ရိတ်တဲ့ဓာတ်လေးနဲ့မုတ်ဆိတ်ရိတ်ပြပါတဲ့เนาะအဲ့ဒီအရာလေးလုတ်အဲ့ဒါလေးကိုကျွန်တော်တို့ကမုတ်ဆိတ်ရိတ်တာကိုဆရာကြီးမုတ်ဆိတ်ရိတ်တာကိုTV နဲ့မှတ်တမ်းတင်ထားပြီးတော့ကျွန်တော်တို့ကကြော်ညာမှာပြန်ပြီးသုံးမယ်အဲ့လိုလေးတစ်ခေါက်လုတ်ပေးလိုက်ရင်တာမန်လူတယောက်တောင်ရှာဖွေလို့မရနိုင်တော့တဲ့နော်တသက်လုံးရှာရင်တော့မှရှာလို့မရနိုင်တဲ့များပြတဲ့ငွေကြီးကိုဆရာကြီးရမယ်အဲ့ဒီကြော်ညာဘာနဲ့ရှော်လက်မခံသူညင်းပယ်လိုက်လူတယောက်အံ့ဩတော့ဘာလဲပေါ့နော်ဒီမုတ်ချိန်မှုဆိုရိတ်ပြီးဘာဖြစ်လဲဆိုတော့ပြန်ပြီးတော့ထွက်လာကိုဘကကုံကြလဲများတာမဟုတ်အဲ့ဘာဖြစ်လို့များဒီလောက်ကလေးမုတ်ချိန်မှုလေးရိတ်လိုက်ပြီးတော့ပတ်စံကြီးအများကြီးရမကိစ္စဆရာကြီးဘာနဲ့ရှော်ဘာဖြစ်လို့များညင်းပေးရတာလဲเนาะမဂဇင်းတစ်စောင်နေပြီးတော့ဘာနဲ့ရှော်လာပြီးအင်တာဗျူးဘာနဲ့ရှော်ဘာပြောလဲဆိုကျွန်တော်စဉ်းစားတယ်မုတ်ဆိတ်မွေကိုကျွန်တော်ကဘာလို့ရိတ်တာလဲเนาะမုတ်ဆိတ်မွေကိုဘာလို့ရိတ်ကြတာလဲရိတ်တဲ့အခါမှာအကြောင်းရှိတယ်တဲ့เนาะဆောက်ပြီးရှောက်ပြီးတော့ကျွန်တော်တို့ရိတ်ချင်တယ်ရိတ်လို့မရဘူးအဲ့ဒီအတွေးဦးတဲ့ကျွန်တော်ခေါင်းထဲမှာဝင်လာတဲ့အတွက်ကြောင့်ကျွန်တော်ဒီအစီအစဉ်ကိုကျွန်တော်ပယ်ဖြတ်လိုက်ပါတယ်ကျွန်တော်လက်မခံထားလိုက်ပါတယ်အဲ့ဒီအခါမှာဘာနဲ့ရှော်မုတ်ဆိတ်မွေမရိတ်တဲ့ကိစ္စကဘာကြော်ရပါအဲ့ဘာနဲ့ရှော့ရဲ့စကားလေးကတခုံးပါကျွန်တော်တို့မုတ်ဆိတ်မွေဘာလို့ရိတ်တာလဲဆိုတော့ကျွန်တော်စဉ်းစားဘူးရလားနော်အေးရထားမယ်မျက်နှာတက်မယ်သွားတိုက်မယ်ဟဲ့လားနော်အလုပ်သွားကန်ဒီမှာမုတ်ဆိတ်မွေကမုတ်ဒီမျက်နှာတက်သွားတိုက်တဲ့ဒီစပွဲပေါ်မှာနော်တပုတ်တန်ရှိတယ်သွားတိုက်စီရှိတယ်မုတ်ဆိတ်မွေရိတ်စရာကိရိယာတွေရှိလို့ကျွန်တော်တို့ကသွားတိုက်မျက်နှာတက်ပြီးတော့လို့ရှိရင်မုတ်ဆိတ်မွေရိတ်တာလားကျွန်တော်တို့မှအလုပ်လုပ်တဲ့အခါမှာဒီအလုပ်ကိုကျွန်တော်တို့ဘာကြောင့်လုပ်ကြရလဲဆိုတဲ့အတွေးမျိုး ကျွန်တော်တို့မှာအရင်ရှိမှဒီလုပ်ကိုလုပ်တာအတိပဲရှိပါတယ်လို့ဒီနေ့ဘာနဲ့ရှောကကျွန်တော်တို့တင်ပြပေးလိုက်ပါဘာနဲ့ရှောကကဘာကြီးကိုတင်ပြပေးလိုက်ပါဘာနဲ့ရှောကဒီကနေ့အသက်ရှင်နေတဲ့ဗမာပြည်လူငယ်တွေကိုတင်ပြပေးနေပါတယ်ကျွန်တော်တို့ရဲ့ဘဝအသက်တာမှာအလုပ်လုပ်တဲ့အခါမှာငါဟာဒီလုပ်ကိုဘာကြောင့်လုပ်ရလဲဆိုတဲ့ခိုင်မာတဲ့ရည်မှန်းချက်လူများတွေဒီလိုလုပ်နေလို့ငါတို့လုပ်နေတာမဟုတ်ဘူးငါတို့မှာဒီလုပ်ကိုလုပ်ရတာဒါကြောင့်မှာဟေးလို့ငါတို့မှာပြောနိုင်တဲ့ခိုင်မာတဲ့ယုံကြည်ချက်ခိုင်မာတဲ့စိတ်ကူးအတွေးရှိပြီးတော့မှကျွန်တော်တို့ဒီလုပ်ကိုလုပ်တဲ့အခါမှာဒီလုပ်ကကျွန်တော်တို့ရဲ့ဘဝတက်တာအတွက်ပို့ပြီးတော့အကျိုးရှိစေတယ်ဆိုတော့နားလေသဘောပေါက်လို့ရပါတယ်။ဒါကြောင့်မလို့လွန်ခဲ့တဲ့တလလောက်ကလည်းကျွန်တော်ရန်ကုန်မြို့နဲ့အင်မတန်ဝေးတဲ့ကျေးလက်ဒေသတစ်ခုကိုကျွန်တော်ရောက်ရှိသွားပါတယ်။အဲ့ဒီဒေသမှာရှိတဲ့ဒီလူကြီးတော်တော်များများဟာဆိုရင်သူတို့နဲ့အနည်းဆုံးမြို့နော်ရန်ကုန်မပြောနဲ့သူတို့နဲ့အနည်းဆုံးမြို့တော်မှမရောက်ဘူးပဲနဲ့သူတို့အဲ့ဒီရွာမှာပဲနေတယ်အဲ့ဒီရွာမှာပဲလယ်ထဲမှာပဲအလုပ်လုပ်ပြီးတော့သူတို့ဘဝအတက်တာကုံဆုံးသွားလူတွေအများကြီးပါအခုနောက်ပိုင်းလူငယ်လေးတွေတချို့တော့ပဲနော်ရန်ကုန်ရောက်ဖူးတဲ့လူရှိတယ်ဆိုတော့သူတို့ကရန်ကုန်တားထင်ကြီးတယ်ဆိုတော့မြို့ကြီးပြကြီးကလူတွေရဟာမြို့ကြီးပြကြီးကလူတွေကတော့နော်ဘာမှစူတော်ကြတယ်ဘာမှစူတက်ကြတယ်သူတို့ကနော်ရန်ကုန်မြို့ကြီးဆိုလို့ရှိရင်လည်းဟိုရက်စမီတွေရှိတယ်ဒီတယ်လီဖုန်းတွေရှိတယ်ဟလာအခုဆိုရင်เนาะလူငယ်တွေလူတိုင်းမှာဟန်ဖုန်းလေးတွေကိုင်းတယ်ဟလာနောက်ပြီးတော့ကွန်ပျူတာတွေရှိတယ်ဟလာဟိုသွားလာစုဝေးလို့ရတဲ့နေရာတွေရှိတယ်ပျော်စရာရှင်စရာဆိုလဲ TV က24နာရီဖွင့်ထားလို့ရတယ်စတိတ်ရှိုးတွေရှိတယ်တခြားပစ္စည်းအစုံဝယ်လို့ရတဲ့စူပါမားကတ်အကြီးကြီးရှိတယ်အဟမ်းသူကအထင်ကြီးကြတယ်ဗောနော်သူတို့ရဲ့ဘဝတော့ဘာမှမရှိဘူးတဲ့ဟလာနောက်မွေးကလေးကသူတို့ဒီအေးလေးတယ်လည်းမကောင်းကြဘူးတဲ့နော်အဖေမင်းကလည်းပြဆက်နေပါတိတ်ရှိကြတာမဟုတ်ဘူးတဲ့ဟလာဒီလိုပဲလယ်ထဲမှာလှုပ်လိုက်နော်ချောင်းထဲမြောင်းထဲမှာလှုပ်လိုက်နေမယ်သူတို့ဘဝတက်တာကြီးရလားတဲ့မတူဘူးတဲ့ဆိုတော့ကျွန်တော်နဲ့အဲ့လိုစကားပြောနေကျွန်တော်သူတို့ကိုပြန်ပြောပြပါတယ်မဟုတ်ဘူးလို့မင်းတို့အတွေးမှားနေပြီလောကမှာလူတိုင်းဟာအတူတူပဲရန်ကုန်မှာပဲနေနေဟိုးရွာမှာပဲနေနေလှုပ်ရိုးလှုပ်စင်တိုင်းလှုပ်တဲ့လူဟာလှုပ်ရိုးလှုပ်စင်ပဲဖြစ်သွားမယ်အတွေးပါတဲ့လူသားလင်းဒီနေ့အမြင့်ဆုံးကိုရောက်နိုင်တယ်လို့ကဘာကြော်တဲ့ပုံကိုယ်တွေတော်တော်များများတောသားတွေပါလို့ကျွန်တော်သူ့လိုအားပေးရတယ်။အေဘရန်လင်ကွန်ဆိုတာအမေရိကန်နာမအင်မတန်မှဂုံချိန်မြင့်ခဲ့တဲ့သမ္မတကြီးဒီလူတောသား။အော်ဗမာပြည်မှာဆိုရင်လဲဟိုလျှမ်းလျှမ်းတောက်ခဲ့တဲ့ပုံကိုယ်တော်တော်များများကျေးလက်ဒေသလာတဲ့ပုံကိုယ်တွေဖြစ်ပါတယ်။ဒါပေမဲ့ကျေးလက်ဒေသမှာနေပေမဲ့သူတို့တွေဟာသူတို့လှုပ်တဲ့အလုပ်ကိုဘာကြောင့်လှုပ်ကြရဲဆိုတဲ့စိတ်ကူးအတွေးသူတို့တွေမှာခံရမှာမှရှိတယ်။အလုပ်တစ်ခုလှုပ်တော့မယ်ဆိုလှုပ်ရိုးလှုပ်စင်လူများတွေကဒါလို့လို့ငါတာလိုက်လုပ်ပါတယ်ဆိုတဲ့စိတ်မျိုးသူတို့မှာမရှိဘူးတေချာတွေးပြီးတော့ငါဘွားအတွက်အတိပဲရှိရမယ်ငါပတ်ဝန်းကျင်အတွက်အတိပဲရှိရမယ်ငါမြို့ငါတိုင်းပြည်အတွက်အတိပဲရှိရမယ်ဆိုတဲ့စိတ်ကူးနဲ့လှုပ်ခဲ့လို့အဲ့ဒီလူတွေကကျေးလက်ဒေသမှာနေတဲ့လူတွေဖြစ်ပေမဲ့လည်းတဖြည်းဖြည်းနဲ့เนาะသူတို့တွေဟာအမြင့်ရောက်ပြီးတော့နိုင်ငံကျော်ပြီးတော့လျှံလျံတောက်အောင်မြင်သွားတဲ့သူတွေဖြစ်သွားကြတော့ပါလို့ကျွန်တော်သူတို့ပြောပြတယ်အဲ့တော့ဘသူ့ဟိုမှာသွားပြီးတော့ကို့အခြေအနေကငါတို့ရအခုတော့ဟိုးမှနေလို့နေနေတယ်ဟိသူတို့ရတော့အခြေအနေကမြင့်နေတယ်လို့စဉ်းစားကြမလို့ကျွန်တော်ကအလုတ်လုတ်တဲ့အခါမှာပဲငါတို့လုတ်တဲ့အလုတ်ဟာဘလို့အလုတ်မျိုးဖြစ်တယ်အဲ့တော့ငါတို့ဒီမလုတ်ကမှတေချာစဉ်းစားပြီးမှလူများတွေဒီအလုတ်ကိုလုတ်ခွင့်တော့ဒီလိုလိုလုတ်ခဲ့လို့ငါတို့ဒီလိုလိုလိုက်လုတ်မယ်ဆိုတာထက်အဲ့ဒီအလုတ်မလုတ်ခင်မှာငါတို့တွေဒါကဘာကြောင့်လုတ်ကြတာလဲဘလို့လုတ်ရင်ကောင်းမလဲဆိုတဲ့အတွေးမျိုးနဲ့တွဲဖက်ပြီးတော့အဲ့ဒီအလုတ်ကိုလုတ်တဲ့အခါမှာအဲ့ဒီအလုတ်ကအောင်မြင်တဲ့အလုပ်အတိပဲရှိရလို့ကျွန်တော်တို့ရဲ့ဘဝတက်တာလန်တိုးတက်ရွတ်အထောက်အကူဖြစ်စီတဲ့အလုပ်ဖြစ်တယ်ဆိုတော့နားလေသဘောပေါက်လို့ရပါတယ်။ဒါကြောင့်မို့ဒီနေ့လူငယ်တွေကိုကျွန်တော်အားပေးချင်ပါတယ်။ကျွန်တော်တို့ရဲ့ဘဝတက်တာမှာအတွေးကိုများများတွေးပါ။အဲ့ဒီလိုအတွေးကိုများများတွေးပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဆုံးဖြတ်ချက်တွေကျွန်တော်တို့ရဲ့ရွေးချယ်မှုတွေအကောင်းဆုံးရွေးချယ်ပြုလုပ်နိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲကျွန်တော်တို့ရဲ့နုပြတက်တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကိုဒီမှာပဲရနာလိုက်ချင်ပါတယ်ဒီတစ်ပတ်ကျွန်တော်ရဲ့အစီအစဉ်လေးကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲဒီတစ်ပတ်မှာတော့ခਿੱတရနာခွင့်ပြုပါခင်ဗျာ